ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်တွင်တောင်ပိုင်းရှမ်းပြည်သမတော် RCSS SSA နှင့်မြမသမတော်တို့မနေ့ညနေပိုင်းပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးရွာသားတွေသိမ်းရှောင်နေရတဲ့အကြောင်းတင်ဆက်ပေးမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါ။မနေ့ကညနေပိုင်းမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSS SSA နဲ့မြန်မာသမတော်တို့နန်းခမ်းမြို့နယ်ဟတ်ထင်ကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့ရန်နဲ့ချီတဲ့ရွာသားတွေလည်းတရုတ်နယ်ဇာဖက်ကိုတင်းရှောင်ထွက်ပြေးနေရတာပါ။နန်းခမ်းမြို့နယ်ဘက်မှာသမတော်နဲ့တိုက်ပွဲဖြစ်ပွားကြောင်းအတိအပြုပြောဆိုပေမဲ့ထိခိုက်မှုနဲ့အသေးစိတ်အခြေအနေကိုမသိရသေးဘူးလို့တောင်ပိုင်းရှမ်းပြည်သမတော် RCSS SSA ပြောခွေးရပုံမှုဆိုင်ခန်းဆိုင်ကပြောပါရတယ်
။ဖြစ်တာတော့ဖြစ်တယ်ခင်ဗျာ။ဒါမှကျွန်တော်တို့ဒီအောက်ခြေတက်ကြတော့တည်င်းမတက်သေးခင်ဗျာ။
တိုက်ပွဲဖြစ်ပွားရာဟတ်ထင်ကျေးရွာသားတွေဟာနိစက်ရသရုပ်နယ်ဇာဘက်ကိုတင်းချောင်နေရတယ်လို့ဒေသခံရွာသားတွေရဲ့ပြောဆိုချက်ကိုကိုးကားပြီးရှမ်းတန်းတော်စစ်သတင်းဌာနအက်ဒီတာနန်းဟုံကအခုလိုပြောပါရတယ်။
ဒီရတာကဝမ်ဟတ်ဟင်းဆိုတဲ့ယူအာပေါ့နော်အဲယူအာကနမ်ခမ်းမြို့နယ်ထဲမှာအဲယူအာပြေးရတာတရုတ်ထဲပြေးကြတယ်ယူအာသားတွေဝင်ထွက်သွားလာတဲ့လက်စအပေါ့ပေါ့နော်လက်စမှာရှိကြတယ်အဲယူအာကယူအာသားဦးကြီးကတရားကျော်တဲ့တရုတ်ထဲပြေးတာကဒီမနဲ့တော့ဘာမှထပ်မကြားမိဘူးလို့ပြေးတဲ့လူတွေလည်းနေရာပြန်တက်ပြီလို့ပြောတယ်
တိုက်ပွဲဖြစ်ပွားတဲ့နေရာဟာမြန်မာတရုတ်နယ်စပ်နဲ့နီးကပ်နေတာကြောင့်တရုတ်စစ်သားဘက်ကလည်းနယ်စပ်ဘက်မှလုံခြုံရေးယူထားပြီးစီရင်လှုပ်ရှားမှုတွေရှိနေတယ်လို့နယ်စပ်ဒေသခံတွေကပြောပါတယ်နန်းခမ်းမြို့နယ်ဖက်တိုက်ပွဲဖြစ်စဉ်ကိုသိရှိဖို့တမတော်ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ဒီရက်ပိုင်းတွင်နန်းခမ်းမြို့နယ်ဘက်မှတမတော်ဘက်ကနေအင်အားတိုးချဲ့လာတယ်လို့ RCSS SSA ပြောခွေရဒုဗိုလ်မှူးကြီးဆိုင်းအောင်ခေးကပြောပါရတယ်
။နေဆိုင်လို့ထက်ဖြစ်နေတာ400ကျော်900နီးပါးလောက်တော့ရှိပြီလို့အဲ့လိုကြားပြရတယ်ဗျ။တိုက်ပွဲလျှောက်လို့ပြီးတော့ပြည်သူလူထုတွေလမ်းကြောက်ရွံ့ပြီးထွက်ပြေးရတာတို့ပြီးတော့ရွေးကွက်ပွဲနဲ့ကြီးလာတာတို့ဒီမြင့်ဖြစ်တာလို့တကယ်တော့ဒီသူဦးရရှိတော့ဘောနော်
တောင်ပိုင်းရှမ်းပြည်သမတော် RCSS SSA ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးသူသားတဲ့ဖွဲ့ဖြစ်ပေမဲ့လည်းမြန်မာစစ်တပ်နဲ့တော့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေပါတယ်ပြီးခဲ့တဲ့မတ်လ25ရက်နေ့မှာရှမ်းပြည်နယ်ရှိပိုင်းမိုင်းတုံမြို့နယ်တွင် RCSS SSA ရှမ်းလက်နက်ကိုင်ဖွဲ့နဲ့မြမသမတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့သလိုဖေဖော်ဝါရီလ29ရက်နေ့ကနေမတ်လ3ရက်နေ့ထိရှမ်းပြည်နယ်တောင်ပိုင်းမိုင်းကန်ကြည်တီနဲ့မိုင်းနာမြို့နယ်တို့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလတွင်23ရာစုပင်လုံခေါ်ပြည်ထောင်စုငင်းချာရေးညီလာခံကျင်းပဖို့အစိုးရသမတော်နဲ့တိုင်းသာလက်နက်ကိုင်ဖွဲ့တွေကြားသဘောတူညီမှုရရှိပြီးဖြစ်ပါတယ်။RCSS SSA အနေနဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံကိုတက်ရောက်မှဖြစ်ပြီးတတ်နိုင်တဲ့နီလာနဲ့နိုင်ငံရေးဆွေးနွေးသွားမယ်လို့ဒုဗိုလ်မှူးကြီးဆိုင်းအောင်ခေးကပြောပါရယ်မြမတမတော်အနေနဲ့ရှမ်းပြည်နယ်ဘက်မှာအပြည့်ရကြေညာထားတယ်လို့ဆိုပေမဲ့တန်ပလောင် CNL အဖွဲ့နဲ့အစင်လူလူတိုက်ပွဲဖြစ်ပွားနေပြီးတောင်ပိုင်းရှမ်းပြည်တမတော် RCSS SSA မြောက်ပိုင်းရှမ်းပြည်တမတော် SSPB SSA ကချင်လွတ်လပ်ရေးဖွဲ့ KNA ကိုကတပ်ဖွဲ့တို့နဲ့လည်းမကြာခဏတိုက်ပွဲဖြစ်ပွားနေစေဖြစ်ပါရယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါရစေ